မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဩဂတ်လ30ရက်တောက်ကြနေညနေခင်းညနေ6နာရီခွဲကနေ9နာရီအထိဗီအမေရိကန်တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ကတော့ရန်တိုင်းမှာဒီညနေအတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပြည်သူတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါFlorida ကို Dorian Hurricane မုန်တိုင်းဝင်တိုက်မဲ့အရေးအာရုံစိုက်ဖို့ဆိုပြီး Donald Trump ပိုလန်ခီးစဉ်ကိုမသွားတော့ပါဘူး Dorian Hurricane မုန်တိုင်းကတော့ဒီကနေ့နောက်ပိုင်းမှာ Hurricane မုန်တိုင်းကြီးအဆင့်ကိုပြောင်းလဲသွားမယ်လို့ American Hurricane မုန်တိုင်းဌာနကသတိပေးထားပါတယ် Hong Kong ကဒီမိုကရေစီရဲ့လှူရှားသူထင်ရှားတဲ့ခေါင်းဆောင်၃ဦးကိုရဲတပ်ဖွဲ့ကဖမ်းထားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆက်ရမယ့်ထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာမနေ့ကနဲ့ဒီနေ့မှာကားတစ်ချို့မိရှုဖျက်ဆီးခံခဲ့ရတာနဲ့ပတ်သက်ပြီး
ဘာသာညောင်းမှာလဲကျွန်တော်ဒီရေမှုစည်းရဲ့တောင်ပဲမိသားစုတောင်းလောက်မှာကျွန်တော်စက်ကားတစ်စီးရဲ့ဟိုက်ကျက်တစ်စီးရဲ့ခလုံးကားလိုပုံကတော့တစ်စီးရဲ့ဆိုင်ကျက်တစ်စီးရဲ့ကိုဒီနေ့မနက်6နာရီခွဲလောက်က
ကျွန်တော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောခွင့်ရဘုံမှုချုပ်ဇော်မင်းထွန်းပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုမချခင်မှာနားဆင်ရမှာပါဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာကာတုံစင်မီရှုဖျက်ဆီးခံခဲ့ရတဲ့အကြောင်းပါဝင်အမေရိကန်မာလူ3သိန်းလောက်လဲယာယီကာကွယ်ပေးအဆင့်နဲ့နေထိုင်နေတဲ့အကြောင်းစာရာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဒီအကြောင်းနဲ့မတင်ဆက်ခင်မှာအခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမလို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဒုတိယကမ္ဘာစစ်စတင်ခဲ့တဲ့နှစ်80ပြည့်ထိမ့်မဲ့ဖြစ်ပိုလန်နိုင်ငံမှာကျင်းပမဲ့အခမ်းအနားတွေကိုတောတက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပယ်ဖျက်လိုက်ပါတယ်။ Caribbean ဒေသကနေ Florida ပြည်နယ်ဘက်ကိုဦးတည်လာနေတဲ့ Dorian Hurricane မုန်တိုင်းအရေးအာရုံစိုက်ဖို့ဆိုပြီးဝါဆော့မြို့တော်မှာကျင်းပမဲ့အခမ်းအနားတွေကိုသူအစားဒုသမ္မတ Mike Pence ကိုလွှတ်မယ်လို့သမ္မတထရမ့်ကပြောပါတယ်။မုန်တိုင်းဟာတိတ်ကိုကြီးမားမဲ့ပုံရှိတာမို့သူအနေနဲ့တိုင်းပြည်မှာရှိနေဖို့တိတ်ကိုအရေးကြီးတယ်လို့လည်းဆိုပါတယ်။ American Virgin ကျွန်းစုတွေကိုလွန်ခဲ့တဲ့နှစ်ရက်ကဝင်တိုက်ခဲ့တဲ့ Dorian မုန်တိုင်းဟာFlorida အရှိတ်ဘက်ကန်ယူတန်ဘက်ကိုပြင်းအားအဆင့်၄နဲ့တနင်္လာနေ့ညမှာဝင်တိုက်မယ်လို့ခန့်မှန်းထားပါတယ်။အဲဒီရက်ဟာသမ္မတထရမ့်ပိုလန်ကနေပြန်လာဖို့ငကိုကစီစဉ်ထားတဲ့ရက်ပါ။ဟာရီကိန်းမုန်တိုင်းလမ်းကြောင်းပေါ်ကလူထုဘေးကင်းလွန်ခြုံရေးဟာသူ့ရဲ့အမြင့်မားဆုံးဦးစားပေးကိစ္စဖြစ်ပြီးတိတ်မကြခင်ကာလမှာပိုလန်ကိုလာဖို့အစီအစဉ်ပြန်လုပ်ပါမယ်လို့ပိုလန်သမ္မတအန်ဒရီဒူဒါကိုဖုန်းဆက်ပြီးပြောခဲ့တဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်။ထရမ့်ရဲ့ပိုလန်ခီးစဉ်သာဖြစ်ခဲ့မယ်ဆိုရင်အမေရိကန်နဲ့ပိုလန်ကြားစီးရေးပူးပေါင်းဆောင်ရွက်မှုပိုပြီးတိုးမြင့်လာတာကိုအထူးပေါ်လွင်ထင်ရှားစေမှာဖြစ်ပါတယ်။
Hurricane မုန်တိုင်း Dorian ဟာဒီနေ့နှောင်းပိုင်းမှာအလွန်ကြီးမားတဲ့မုန်တိုင်းကြီးဖြစ်အားကောင်းလာနိုင်တယ်လို့ American မြို့သား Hurricane Center ကဒီနေ့ထုတ်ပြန်လိုက်ပါတယ်။ Dorian Hurricane မုန်တိုင်းဟာ Bahamas နိုင်ငံအနောက်မြောက်ပိုင်းကိုဖြတ်နေပြီး Florida ကျွန်းဆွယ်ကိုဒီစနေတနင်္ဂနွေထဲချီကပ်လာချိန်မှာလည်းအလွန်အလွန်အနေနဲ့ပြင်းထန်တဲ့အဆင့်မှာဆက်ရှိဖို့များတယ်လို့ဒီ Hurricane Center ကထုတ်ပြန်လိုက်ပါတယ်။ Bahamas အစိုးရအနေနဲ့ဒီ Hurricane စောင့်ကြည့်ရေးအတွက်ထုတ်ပြန်ထားတယ်လို့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ကလည်းပြည်နယ်တစ်ခုလုံးမှာအရေးပေါ်အခြေအနေကြေညာထားပြီးဖြစ်ပါတယ်။ Dorian ဟာ Hurricane မုန်တိုင်းမိုးရွာသွန်းမှုကြောင့်အသက်အန္တရာယ်ကြီးတဲ့ရုတ်တရက်ရေလွှမ်းမှုတွေဖြစ်လာနိုင်တယ်လို့ဒီ Hurricane Center ကပဲသတိပေးနေပါတယ်။လက်ရှိမှာဒီ Hurricane မုန်တိုင်းဟာအမြင့်ဆုံးလေတိုက်နှုန်းတစ်နာရီ102မိုင်ကျော်နှုန်းနဲ့ရွေ့ရှားနေပြီးတနင်္လာနေ့စောစောမှာ Florida ပြည်နယ်အရှေ့တောင်ဘက်ကိုပြင်းအားဆင့်လေမုန်တိုင်းကြီးဖြစ်လေတိုက်နှုန်းတစ်နာရီကိုအနည်းဆုံးမိုင်ပေါင်း130နီးပါးနဲ့ဝင်တိုက်သွားနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒီပြင်းအားဆင့်လေဟာရီကိန်းမုန်တိုင်းအနေနဲ့အကြီးအကျယ်ပျက်စီးမှုတွေဖြစ်စေနိုင်ပြီးအိမ်တွေဈေးဆိုင်တွေကိုဖျက်ဆီးဖြစ်ကလမ်းတွေပြတ်ထွက်ပြီးသစ်ပင်တွေပြိုလဲမိတွေပြတ်သွားနိုင်တယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့လည်းပိုလန်ခီးစဉ်ကိုဖျက်သိမ်းလိုက်ပြီးအခုလိုချိန်မှာနိုင်ငံထဲမှာရှိနေပြီးပြည်ထောင်စုအစိုးရရဲ့ရင်းမြစ်တွေအားလုံးကိုဒီဝင်လာမဲ့မုန်တိုင်းအတွက်ဦးစားပေးသွားမယ်လို့ဆိုပါတယ်။Florida ရဲ့ Atlantic ကမ်းခြေမှာနေထိုင်သူတွေအနေနဲ့ဖြစ်လာနိုင်တဲ့ရွှေ့ပြောင်းမှုတွေအတွက်အသင့်ပြင်ထားဖို့ကြေညာထားတာမျိုးကားတက်စီစားတော့အရေးပေါ်ပစ္စည်းတွေအရေးပေါ်ဖြည့်ဆည်းနေကြပါတယ်ခင်ဗျာ
။အာကာသမှာ American စစ်ဖက်ရဲ့အစိုးဆုံးစူးမှုမှုကိုကာကွယ်ဖို့ဆိုပြီး American အာကာသကုလမှုစစ်ဌာနချုပ်ကိုဂျာတာရီနေကစတင်ဖွင့်လှစ်လိုက်ပါတယ်။သမ္မတအင်ဂျီရောနှင်းစီဥယျာဉ်မှာလုပ်တဲ့စစ်ဌာနချုပ်တွေစတင်ထူထောင်တဲ့အခမ်းအနားမှာသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ဟာ American နိုင်ငံတော်လူညိုရေးနဲ့ကာကွယ်ရေးမှာအာကာသရဲ့အထူးအရေးပေါ်မှုကိုအတိအမှတ်ပြုလိုက်တဲ့သမိုင်းဝင်ညစ်တင်းဖြစ်တယ်လို့ပြောသွားပါတယ်။ဒီစစ်ဌာနချုပ်တဲ့ဟာအာကာသမှာအမေရိကန်အကျိုးစီးပွားတွေကိုအကောက်ွယ်ပေးတဲ့နေရာမှာတိုးတက်လာမယ်လို့စစ်ဖက်ကမျှော်လင့်ထားတာပါ။ရုရှားနဲ့တရုတ်တို့ကအပြင်းထန်ပိုးပြီးလှုပ်ဆောင်လာနေတာနဲ့အမျှအမေရိကန်အာကာသကာကွယ်ရေးကိုပြန်လည်ဖွဲ့စည်းဖို့နဲ့နည်းပညာပိုင်းတိုးတက်လာစေဖို့ရည်ရွယ်ပြီးဒီအာကာသကုလမှုစစ်ဌာနချုပ်တွေကိုဖွင့်လှစ်တာပါ။ကျွန်တော်တို့ရဲ့ပြိုင်ဘက်တွေဟာကမ္ဘာ့လမ်းကြောင်းမှာနည်းပညာသစ်တွေနဲ့လက်နက်တပ်ဆင်တွေကြောင့်မြေပြင်စစ်ဆင်ရေးတွေအတွက်ရော နိုင်ငံတွင်ကျွန်တော်တို့ရဲ့နေထိုင်မှုဘဝအတွက်ပါအထူးအရေးပါတဲ့အမေရိကန်ဂျိုးလူတွေကိုပြစ်မှတ်ထားလာနေကြပါတယ်လို့သမ္မတ Trump ကပြောပါတယ်။အာဂါဒါထဲမှာကာကွယ်ရေးစွမ်းရည်တိုးမြှင့်မှုလိုတယ်ဆိုတာအမေရိကန်ကာကွယ်ရေးဝန်ကြီးအဆက်ဆက်ကအထူးထောက်ပြပြောဆိုလာတာကြားပါပြီ။အမေရိကန်စစ်ဖက်ဟာအာဂါဒါထဲမှာပြိုင်ဘက်တရုတ်ရုရှားတို့ထက်တောင်းအောင်လုပ်ဖို့တိတ်နှေးကွေးလွန်းနေလို့ဒီနှစ်အစောပိုင်းမှာပဲအဲဒီအချိန်ကယာယီကာကွယ်ရေးဝန်ကြီး Pat Shanahan ကသတိပေးခဲ့ပါသေးတယ်။
အမေရိကန်နိုင်ငံအနေနဲ့ Venezuela နိုင်ငံပြောင်းလဲအတွက်အသင့်ရှိနေပြီလို့ Venezuela နိုင်ငံဆိုင်ရာ American 2ကိုယ်စားလှယ်ကပြောလိုက်ပါတယ်။ American 2ကိုယ်စားလှယ် Elio Abrams ကဆက်ပြီးလွတ်လပ်တဲ့ရွေးကောက်ပွဲတွေနဲ့ဒီမိုကရေစီတင်ကူးပြောင်းရေးအတွက်ရှေ့ဆက်နိုင်ဖို့လက်ရှိတင်းခံနေတဲ့သမ္မတ Nicolas Maduro အာဏာကနေဆင်းပေးဖို့ကတိုင်းပြည်အတွက်အခရာကျနေတယ်လို့ဆိုလိုက်ပါတယ်။အထူးကိုယ်စားလှယ် Abrams ကပဲ Maduro သမ္မတရာထူးကနေဆင်းပေးဖို့ပြောနေရတာကအပြစ်ပေးခြင်းလို့ဒါမှမဟုတ်လက်စားချေခြင်းလို့တော့မဟုတ်ဘူးလို့ဆိုပါတယ်။အထူးကိုယ်စားလှယ် Abrams ကထပ်ပြီး Maduro အနေနဲ့အာဏာကနေအေးအေးဆေးဆေးဆင်းပေးဖို့ညှိနှိုင်းလို့စိတ်လုံးဝမပြသေးဘူးလို့ဆိုပါတယ်။တကယ်တော့ Maduro အနေနဲ့2018ခုနှစ်မှာပြန်ရွေးကောက်ခံခဲ့ရတာကိုအနောက်နိုင်ငံအတော်များများကတရားဝင်မှုမရှိဘူးလို့သတ်မှတ်ထားကြပါတယ်။အမေရိကန်နဲ့ခြားနိုင်ငံပေါင်း90အနည်းနဲ့အတက်ခံခေါင်းဆောင်ဟွမ်ဂိုက်ဒိုကိုဗင်နီဇွဲလာရဲ့ယာယီကြားဖြတ်သမ္မတအဖြစ်အတိအမှတ်ပြုထားပါတယ်ခင်ဗျာ
။ VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25kHz 11965တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီဝီကနေတောက်ကြညနေပဲတရုံတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ဟောင်ကောင်မှာစနေနေ့ကျရင်ဆန္ဒပြပွဲကြီးလို့ဖို့အစီအစဉ်ထားချိန်မှာပဲထင်ရှားတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူ၃ဦးကိုဟောင်ကောင်ရဲတပ်ဖွဲ့ကဖမ်းလိုက်ပါတယ်ဆန္ဒပြပွဲကတော့ခွင့်ပြုချက်မရတဲ့အတွက်အစီအစဉ်သူတွေကပယ်ဖျက်ထားပြီးသားပါဒီမိုစစ်စတိုနိုင်ငံရေးပါတီတည်ထောင်သူဂျော့ရှော1ကိုဇွန်လ20ရက်နေ့ကခွင့်ပြုချက်မရှိဘဲဆန္ဒပြပွဲတစ်ခုကိုစီစဉ်ခဲ့တယ်ဆိုတဲ့တန်တရားနဲ့ဒီကနေ့ဖမ်းလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီမိုစစ်စတိုပါတီဝင်နောက်တူဖြစ်တဲ့ Agnes Chow ကိုတော့ရိုးရိုးသေးသေးဖြစ်ခဲ့တဲ့စူဝေးမှုတစ်ခုကိုစီစဉ်နေခွင့်ပြုချက်မဲ့စူဝေးမှုတစ်ခုမှာတိလျက်နဲ့ပါဝင်တယ်ဆိုတဲ့တန်တရားနဲ့ဖမ်းထားပါတယ်။2024ခုနှစ်ကဟောင်ကောင်တမြို့လုံး89ရက်ကြာရပ်ဆိုင်သွားခဲ့တဲ့ထီးလှုပ်ရှားမှုလို့တည်ထားကြတဲ့ဒီမိုကရေစီအပြည့်အဝရရှိရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေအတွင်း Joshua Wang ကထင်ရှားတဲ့ခေါင်းဆောင်တစ်ခုဖြစ်ပါတယ်။သူဟာတရားရုံးကိုမထီမဲ့မြင်လို့မှုနဲ့တရင်ငါးပတ်ကြာထောင်ကျခဲ့ပြီးပြီးခဲ့တဲ့ဇွန်လကမှပြန်လွတ်လာတာပါ။ဟောင်ကောင်လွတ်လပ်ရေးလှူလာတဲ့ National Party ကိုတည်ထောင်သူတူဖြစ်တဲ့ Andy Chan ကိုတော့အဓိကရုံးတွေမှာပါဝင်ခဲ့တယ်။ဇူလိုင်လ13ရက်နေ့ကဆန္ဒပြပွဲတစ်ခုအတွင်းရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ခဲ့တယ်ဆိုတဲ့တန်တရားနဲ့ကြာသပတေးနေ့ကဖမ်းဆီးထားပါတယ်။အများအားဖြင့်ငြင်းချမ်းတဲ့ဆန္ဒပြပွဲတွေဆက်ဖြစ်ခဲ့တဲ့ဇွန်လကတည်းကဆိုရင်ရဲတပ်ဖွဲ့ကဖမ်းထားတဲ့ဆန္ဒပြသူ900လောက်ရှိပါပြီ။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့အာဏာပိုကြီးသွားအောင်တိုင်းပြည်ကြီးခဲ့ဖြစ်ဖွဲ့စည်းအုပ်ချုပ်ပုံမှာပြောင်းလိုက်တာကိုလွှတ်တော်ဘက်ကအတည်ပြုပေးလိုက်ပြီလို့အစိုးရသတင်းဌာနကကြေညာလိုက်ပါတယ်။တကယ်တော့ဇူလိုင်လတုန်းကမြောက်ကိုရီးယားအခြေခံဖွဲ့စည်းပုံအုပ်ချုပ်ပုံတစ်ထက်မှာကင်ဂျွန်အန်ကိုနိုင်ငံအကြီးအကဲနဲ့ကာကွယ်ရေးဦးစီးချုပ်ဖြစ်တရားဝင်သတ်မှတ်ပေးခဲ့ပြီးမှအခုလိုလွှတ်တော်ဘက်ကထပ်အတည်ပြုပေးလိုက်တာဖြစ်ပါတယ်။ကင်ဂျွန်အန်ကိုဥပဒေအရအရင်ပေးခဲ့တဲ့နိုင်ငံကိုစားပြုခေါင်းဆောင်နေရာမှာနိုင်ငံရဲ့အရေးအရာအားလုံးအတွက်တူတည်သောအကြီးအကဲဖြစ်တယ်လို့ဆိုတဲ့အာဏာကိုတိုးပစ်လိုက်တာဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌကိုကိုကာဘီအစိုးရပိုင်း KCN နဲ့သတင်းဌာနကမနေ့ကကြေညာခဲ့တာပါအခုလိုဖွဲ့စည်းပုံသစ်မှာအာဏာတိုးပစ်လိုက်တာကအမေရိကန်ရဲ့ရင်ကျင်းရေးသဘောတူညီချက်ရအောင်ပြင်ဆင်ရေးအတွက်ရည်ရွယ်တာဖြစ်နိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်မြောက်ကိုရီးယားအနေနဲ့ဆက်ဆံရေးတွေပုံမှန်ပြန်ဖြစ်ဖို့နဲ့1950-53ကိုရီးယားစစ်ပွဲကတည်းကစစ်ပွဲတွင်ဆက်ရှိနေတဲ့အခြေအနေကိုအဆုံးသတ်နိုင်ဖို့အမေရိကန်နဲ့ငြိမ်းချမ်းရေးသဘောတူညီချက်ရရေးကာလကြာရှည်တောင်းဆိုလာခဲ့ပါတယ်။တကယ်တော့ဒီကိုရီးယားစစ်ပွဲကိုအပြစ်ရရေးစာချုပ်နဲ့သာရပ်ဆိုင်းထားခဲ့ပြီးငြိမ်းချမ်းရေးစာချုပ်စစ်ချုပ်ဆိုနိုင်ခြင်းမရှိသေးပါဘူးခင်ဗျာ
။ဆက်သွယ်ရေးဂျူရူတလုံးကိုကဘာပတ်အာကာသလမ်းကြောင်းနဲ့တည်ဆောင်သွားမဲ့အီဗန်ဒုံးရင်စင်းဟာဂျာတာရီနေကဒုံးပစ်စင်ပေါ်မှာပဲပေါက်ကွဲသွားပါတယ်။အီမမ်ခိုမီနီအာကာသစကန်ဒုံးပစ်စင်မှာမိဂိုလုံးတွေထွက်နေတာနဲ့မီးလောင်သွားတဲ့ဒုံးရင်ရဲ့အပိုင်းစတွေလို့ကျွမ်းကျင်သူတွေကပြောတဲ့မြင်ကွင်းတွေကိုအမေရိကန်ဂျိုလူကရယူထားတဲ့ရုပ်ပုံတွေမှာတွေ့ကြရပါတယ်။ဒုံးရင်လွတ်တင်မှုမောင်းမြင်တာဟာနီးပညာပိုင်းဆိုင်ရာချိုးဝင်းချက်ကြောင့်ဖြစ်တယ်လို့အီရန်တာဝန်ရှိသူတူကရိုက်တာသတင်းဌာနကိုပြောပေမဲ့အသေးစိတ်ကတော့မပြောပါဘူး။အီရန်မှာဒီတစ်ချိန်ဒုံးရင်ပျက်စီးတာဟာဒီနှစ်အတွင်း3ချိန်မြောက်ဖြစ်ပါတယ်
။ကုလသမဂ္ဂတွေ့မှုချုပ်ကရာသီဥတုပြောင်းလဲမှုရဲ့သက်ရောက်မှုကိုနေရာတိုင်းမှာတွေ့နေရတာကြောင့်အဲ့ဒီဒဏ်ကနေလွတ်ကင်းတဲ့အတိုင်းပြည်ဒါမှမဟုတ်စီးပွားရေးလုပ်ငန်းမျိုးတစ်ခုမှရှိမှာမဟုတ်ဘူးလို့ဒီနေ့ပြောလိုက်ပါတယ်။ဂျပန်နိုင်ငံမှာကျင်းပတဲ့အာဖရိကတိုက်နိုင်ငံများဖွံ့ဖြိုးတိုးတက်မှုဆိုင်ရာခုနှစ်ချိန်မြောက်ဒိုချူအပြည်ပြည်ဆိုင်ရာညီလာခံ TIDAC ကိုတက်လာတဲ့အထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအ အခြားအာဖရိကတိုက်နိုင်ငံခေါင်းဆောင်တွေနဲ့အတူရှိနေချိန်မှာအခုလိုပြောဆိုလိုက်တာပါ။ကမ္ဘာဥတုရာသီပြောင်းလဲမှုဟာဆိုးဝါးပြင်းထန်လာတဲ့နှုံးနဲ့အရှိန်မြင့်လာဖို့ပဲရှိတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်။ညီလာခံကျင်းပနေတဲ့ဂျပန်နိုင်ငံမှာဖြစ်ခဲ့တဲ့ရပ်ပိုင်းကပဲရေကြီးရေလျှံမှုကြောင့်လူတသန်းနီးပါးဘေးလွယာပြောင်းရွှေ့ပေးခဲ့ရတဲ့ဖြစ်ရတဲ့ကမ္ဘာအပူချိန်မြင့်တက်လာတာကြောင့်ဘရာဇီးနိုင်ငံကအမေဆုံအမဲစိမ့်တတော်ကြီးဆက်ပြီးမီးလောင်နေတဲ့ကိစ္စတွေကိုလည်းအထွေမှုချုပ်ဂူတရက်စ်ကဥပမာပေးပြောဆိုသွားခဲ့ပါတယ်။ဒါအပြင်ကမ္ဘာဥတုရာသီပြောင်းလဲမှုဖြစ်စေတဲ့လောက်ရမျိုးတွေကိုအာဖရိကတိုင်းနိုင်ငံတွေအနေချင်းသာလုပ်ခဲ့ပေမဲ့လည်းဥတုရာသီပြောင်းလဲမှုကြောင့်ဖြစ်ပေါ်လာတဲ့ဆိုးဝါးပြင်းထန်လာတဲ့ဒဏ်တွေကိုတော့ရှည်တန်းကနေဒီနိုင်ငံတွေရင်ဆိုင်နေရတယ်လို့လည်းအထွေမှုချုပ်ဂူတရက်စ်ကထည့်သွင်းပြောသွားခဲ့ပါတယ်ခင်ဗျ။
ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်တော်မယ့်အချိန်မှာပဲပြည်ထောင်လွှတ်တော်ကိုယာယီကျန်းလာလိုက်တဲ့အရေးပါတဲ့လုပ်ရည်နဲ့ပတ်သက်ပြီးပြည်ထောင်နိုင်ငံခြားရေးဝန်ကြီး Dominic Raab ကဒီကနေ့တော့အရေးမပါတယ်လို့ဖော်ပြသွားပါတယ်။လွှတ်တော်လုပ်ငန်းတွေကိုအခုလိုဆန်းကန်းလိုက်တာကြောင့်ပြည်ထောင်လွှတ်တော်မှာအတော့ကိုအငင်းပွားစရာဖြစ်လာတာပါ။ဖင်လန်နိုင်ငံ Helsinki မြို့တော်မှာကျင်းပတဲ့ EU နိုင်ငံခြားရေးဝန်ကြီးတွေရဲ့လူသဘောအစည်းအဝေးကိုတက်ရောက်လာတဲ့ဝန်ကြီး Raab ကတော့လွှတ်တော်လုပ်ငန်းတွေကိုဆန်းကန်းထားတာဟာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်ကိုဖောက်ပြတဲ့လုပ်ရည်ဖြစ်တဲ့ဆိုပြီးပြောဆိုတာကအထိပယ်မရှိဘူးလို့ပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကစင်ကြေပုံရက်ွက်လေးတစ်ခုမှာခွေးလေးတစ်ကောင်ကိုကြောပိုးပြီးတန်ရှင်းရေးလုပ်နေတဲ့စီပင်သားရအလုတ္တမမင်းကလေးတစ်ယောက်တပ်ပုံကိုဒီရက်ပိုင်းတွေအတွင်းအင်တာနက်မှာလူတွေသိကြိုက်နေကြပါတယ်။တီတီရတ်လို့ခေါ်တဲ့တန်ရှင်းရေးအလုတ္တမမင်းကလေးကဘန်ကောက်မြို့စင်ကြေပုံလမ်းဘေးမှာအမှိုက်ရှင်းတဲ့ချိန်သူ့ခွေးလေးကိုနေ့စဉ်ကြောပိုးခေါ်လာလေးရှိပါတယ်။မာဇာဒါလို့နာမည်ပေးထားတဲ့ရှီစုမျိုးဆက်တစ်နှစ်သားခွေးလေးကလည်းသူ့သခင်မအလုပ်လုပ်နေတဲ့အချိန်တစ်လျှောက်လုံးသူ့သခင်မရဲ့ကြောပိုးအိမ်ထဲမှာငြိမ်းငြိမ်းလေးနေပြီးလိုက်လာလေးရှိပါတယ်။လေချိန်22ပောင်ရှိတဲ့ခွေးလေးကိုနေ့စဉ်ကြောပိုးပြီးလှုပ်လှူရတာသူ့အတွက်ပြဿနာမရှိတဲ့အကြောင်းနဲ့ဒီခွေးလေးကိုသူ့ချစ်သူကပေးထားတာဖြစ်ပြီးအလုပ်ကိုနေ့စဉ်ခေါ်သွားမယ်လို့ကတိပေးထားတဲ့အကြောင်းတီတီရက်ကပြောပါတယ်။ထိုင်းနိုင်ငံကကုမ္ပဏီတချို့မှာဝန်ထမ်းတချို့လုပ်ငန်းခွင်နဲ့ခွေးခေါ်လာတဲ့အလေထားပြီးခဲ့တဲ့နှစ်ပိုင်းကစပြီးတော့ရေပန်းစလာတာပါ။ပုံမှန်လှုပ်ချိန်မှုတဲ့ဝန်ထမ်းတွေကိုသူတို့မွေးထားတဲ့ခွေးတွေလုပ်ငန်းခွင်နဲ့ခေါ်လာဖို့ကုမ္ပဏီကခွင့်ပြုထားပြီးဒါဟာလူသမားတွေစိတ်ဖိစီးမှုကြော်ပေါအောင်ထောက်ကူဖြစ်စေတယ်လို့လက်ခံထားကြပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုခုကြော်ကြော်သိနေတဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်းပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့တိုက်ပွဲဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကတုံ့ပြန်ရေးချီနေတဲ့ဆိုင်တဲ့သတင်းကိုပြပြကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလားရှိုးနယ်တိန်းဒီကြာပြည်တော်စုလမ်းမကြီးပေါ်မှာခီးတဲ့ကားနဲ့အင်စည်းကားတွေနေရာစတိုက်ဆိုးသလိုမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။အဲ့ဒီဒေသအနီးအနားမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေရှိနေတာမို့ဒေသတွင်းသွားရေးလာရေးအတွက်ပါစိုးရိမ်နေကြပါတယ်။ဒီကြောင့်ပြည်သူကတော့ VOA သတင်းတော်ကုကောင်းဆန်ဟင်းကစုံစမ်းမေးမြန်းထားပါတယ်ခင်ဗျာ။
ဒီကနေ့မနက်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းလာရှုံနယ်တိန်းဒီအကြားပြည်အောင်စုလမ်းမကြီးပေါ်မှာခီးတဲ့တင်ကအပါအဝင်ကားသုံးစီးနဲ့ဆိုင်ငယ်တစ်စီးမိရှုခံခဲ့ရတယ်လို့တမတော်တရင်းမှန်ပြန်ကြားရေးအဖွဲ့အတွင်ရင်မှုဗမှုချုပ်စုံမင်းထွန်းကပြောပါတယ်တစ်ဖက်တိုင်းရင်းသားနဲ့တကိုင်းတွေဘက်ကလုပ်ရဖြစ်တယ်လို့မြန်မာစစ်တပ်ဘက်ကတော့ဆွဆွထားပါတယ
်ဒီမှာဆ ्याम မြောက်မှာလည်းကျွန်တော်တို့ဒီရေမှုစစ်ကြီးတောင်ဘက်မြောက်တောင်လောက်မှာကျွန်တော်တို့စက်ကားတစ်စီးရဲ့ဟိုက်ကျက်တစ်စီးရဲ့ကလုံးကားလို့ပုံကတော့တကြီးရဆိုင်ကတကြီးရကိုဒီနေ့မနက်6နာရီခွဲလောက်ကပြီးရှင်းသွားတာရှိတယ်အဲ့ဒါလည်းကျွန်တော်တို့တင်ထုတ်ပြန်ပ
ါမနေ့ကလည်းကုတ်ခိုင်နက်ဘက်ကလမ်းမိုက်မှာကုန်နေကားတစ်စီးမီးရှို့ဖျက်ဆီးခံခဲ့ရပါသေးတယ်နေ့ရက်စတိုက်ပြောင်စုလမ်းမပေါ်မှာမီးရှို့ဖျက်ဆီးခံရတာတွေနဲ့ပတ်သက်လို့ TNL ပြောရေးစခွင့်ရှိသူဘုံမှုမအဲကျော်ကတော့ဒီကနေ့မီးရှို့တာဟာဘယ်လက်နက်ကင်အဖွဲ့အစည်းကလဲဆိုတာကတော့မသိရသေးပေမဲ့မနေ့ကတော့တိုက်ပွဲဖြစ်ပွားရင်ကုန်နေကားကိုလက်လက်ကြီးချသွားတာဖြစ်တယ်လို့အခုလို့ပြောပါရဲ
မနေ့ကတော့ဒီတက်ပွဲဖြစ်တယ်ဒီကျေရှုကင်းနာလာမှာတက်ပွဲဖြစ်တော့ဒီတာတန်ဒီတက်နာမှာတက်ပွဲဖြစ်တော့လက်လက်ကြီးချိမှန်တော့မမီဆောင်သွားတာဖြစ်တယ်ဟုတ်ကဲ့ဒီနေ့ကတော့ဘာဘာကြောက်ဖြစ်လဲဆိုတော့ဒီတကယ်ဖြစ်လာမဖြစ်လာဆိုတော့ကျွန်တော်လည်းမတိရသေးဘူး
မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ TNL တအောင်းပလောင် MNDA ကိုကနေအေးရခိုင်အဖွဲ့တွေအနေနဲ့ခီးတယ်တွေအသက်အန္တရာယ်မရှိစေရဆိုပြီးရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲဖြစ်တဲ့နေရာတွေကိုမလာကြဖို့တတိပေးချက်တွေထုတ်ပြန်ပြီးနောက်ပိုင်းအခုလိုဖြစ်ပွားနေတာပါမြန်မာစစ်တပ်ဟာအရက်ဖက်ကားတွေအရက်သားခီးတယ်ရင်တွေကိုတုံးပြီးစစ်လက်နက်ခဲယမ်းတွေကိုတဲဖို့နေတယ်လို့လဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေကဆွဆွဲထားပါတယ်ဒီလဩဂတ်လလေပိုင်းကပြည်ဦးလွင်နဲ့နောင်ချိုကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တာတွေလုပ်ခဲ့တဲ့နောက်နှစ်ဖက်အပြန်အလှန်တိုက်ပွဲတွေဖြစ်ပြီးရှမ်းပြည်နယ်မြောက်ပိုင်းမှာမတည်ငြိမ်မှုတွေပိုတိုးလာနေပါတယ်ဒေသတွင်းသွားရေးလာရေးခက်ခဲနေတာကြောင့်တရုတ်နယ်စပ်ကုန်သွယ်ရေးကိုပါတိုက်ခိုက်မှုတွေရှိလာတာပါအ အယက်သားမော်ရိုရင်တွေတိုက်ခိုက်ခင်ခဲ့ရတယ်လို့လူထိခိုက်သေးဆုံးမှုတွေလည်းရှိခဲ့ပါတယ်ဒီလိုနှစ်ဖက်စီးရဲတင်းမာနေတာကိုအပြစ်အခက်ရဲဆဲနိုင်ဖို့ကြိုးပမ်းမှုတရက်အနေနဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေနဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားအခုလာမယ့်စနေနေ့မှာတော့ရှမ်းပြည်နယ်မြောက်ပိုင်းကျိုင်းတုံမြို့မှာတွေ့ဆုံညှိနှိုင်းဖို့ရှိနေပါတယ်မြောက်ပိုင်းမဟာမိတ်တပ်တွေဘက်ကကိုယ်စားလှယ်အချို့အဲ့ဒီဆွေးနွေးပွဲအတွက်ထွက်ခွာသွားပြီလို့ TNL ဘက်ကအတည်ပြုပါတယ်နှစ်ဖက်ဆွေးနွေးပွဲညှိနှိုင်းမှုတွေဖြစ်လာဖို့အင်းဒီချင်းတရုတ်နိုင်ငံဘက်ကလည်းတစုံတရာဖိအားပေးပုံရပါတယ်မကြသေးခင်ကပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုတရုတ်အစိုးရကခေါ်ယူပြီးတရုတ်မြန်မာနယ်စပ်တင်းကြီးအေဂျင်ကြီးအတွက်သူတို့သဘောထားကိုပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံအတိုင်ပင်ခံရုံးဝန်ကြီးဦးကျော်တက်ဆွေနဲ့တရုတ်နိုင်ငံသားရေးဝန်ကြီးတို့တရုတ်နိုင်ငံမှာတွေ့ဆုံစဉ်ကလည်းရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့စိုးရိမ်ချက်နဲ့အဲ့ဒီဒေသတွေတင်းကြီးအေဂျင်ကြီးဆောင်ရွက်ဖို့လိုလားကြောင်းကိုလည်းပြောဆိုခဲ့ပါသေးတယ်။အခုဩဂတ်လအတွင်းဖြစ်လာခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေကြောင့်လည်းတရုတ်မြန်မာနိုင်ငံရဲ့ကုန်သွယ်ရေးဟာနေ့စဉ်ချက်သိန်းထောင်ချီဆုံးဆုံးတာတွေဖြစ်နေတယ်လို့လည်းကုန်သွယ်ရေးဝန်ကြီးဌာနဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ
တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတွေလုံခြုံရေးအရစိုးရိမ်နေတဲ့အကြောင်းကိုကုကောင်းဆန်ဟိန်ဖျောပြသွားတာဖြစ်ပါတယ်ခုတစ်ခါတော့ဒီရှမ်းပြည်နယ်မြောက်ပိုင်းကနေရခိုင်ပြည်နယ်ဘက်ကလုံခြုံရေးခြေနေကိုကြည့်အောင်ပါပေါ်လုံးကျုံမျိုးနယ်ရန်ကုန်စစ်တွေခါလမ်းပေါ်မှာဩဂတ်လ29ရက်နေ့ညပိုင်းမှာကုန်တင်ကား3စီးမိရှုဖျက်ဆီးခံခဲ့ရတယ်လို့တပ်မတော်ဘက်ကရောဒေသခံတွေဘက်ကပါပြောဆိုနေကြပါတယ်။မြန်မာစစ်တပ်ကနေရသားကားကိုတုံးပြီးစစ်ပစ္စည်းတွေတင်ဆောင်လာလို့ရခိုင်လက်နက်ကိုင်အဖွဲ့ကစစ်ဆေးဖို့ကြိုးစားမှာမိရှုထွက်ပြေးသွားတယ်လို့အေတာဝန်ရှိသူတွေကပြောပါတယ်ရခိုင်ဒေသဘက်မှာမြန်မာစစ်တပ်ကရောရခိုင်လက်နက်ကိုင်အဖွဲ့ကပါရိတ်ခါတင်တာနဲ့ကားတော်လာခွင့်ကိုပိတ်ပင်နေတဲ့အခြေအနေမှာရှိနေတယ်လို့လည်းဒေသခံလက်တော်ကိုယ်စားလှယ်တွေကပြောပါတယ် VOA သတင်းတော်နိုင်ခွင့်ကဆက်သွယ်မြန်မြန်ပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ပုံနှုံးမြို့နယ်ရိုးရိုးနဲ့တဲသောရွာကြားကားလမ်းပေါ်မှာကုန်တင်ကား3စီးမိရှုဖျက်ဆီးခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်မူဘုံမှုရုပ်စုံမင်းထုံးကခုလိုပြောပါတယ်
အဲဒီကုန်တင်ကမိရှုခံရတော့ကြားတယ်မနေ့ကညလို့ပေါ့အကြံဉာဏ်ကြီးရတယ်ဒါပြောကြလဲဆိုတော့ကိန်းချောက်တဲ့ဟာပဲဒီမှာပေါ့ဒီလူတို့ကြောက်လန့်အောင်လည်းဓမ္မဆက်သွယ်မှုပဲဒါအနောက်ချက်ပြီးလို့ဆိုတော့ဒီလူတော်ကိစ္စနဲ့ဆက်တယ်အယုတ်တယုတ်ရဲ့ကိုယ်ဆက်လောက်ပါပဲဖြစ်တာဒီလူတော်အနေနဲ့တရားစုပ်သွားတဲ့အဖွဲ့ကြီးနဲ့ဖြစ်နိုင
်အလားတူရှမ်းပြည်နယ်မြောက်ပိုင်းလာရှုသိန်းနေကြကားသုံးစီးနဲ့မော်တော်ဆိုင်ကယ်တစ်စီးကိုမြောက်ပိုင်းမာမိတ်ဖွဲ့ကနေဒီမနေ့မှမိရှုဖျက်ဆီးခဲ့ပြီးရခိုင်နဲ့ရှမ်းပြည်နယ်တွင်ကားမိရှုခံရတဲ့ဖြစ်စဉ်တွေကိုတမတော်ကနေတရင်ထုတ်ပြန်သွားမယ်လို့လည်းဘုံမှုချုပ်စုံမင်းထွန်းကပြောပါတယ်ဩဂုတ်လ28ရက်နေ့မနက်ပိုင်းမှာကြောက်တော်နဲ့မြတ်ဦးနယ်ဆက်မြန်မာစစ်တပ်ရဲ့အထိုင်ချထားတဲ့လေးမွေတောင်တပ်စခန်းကိုရခိုင်လက်နက်ကိုင်အဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေခဲ့တာပါတိုက်ပွဲတွင်ကြဆုံမှုတွေကိုတော့နှစ်ဖက်ပြောဆိုနေကြပေမဲ့တိကျအသိမပြုနိုင်ခဲ့ပါဘူးဒါ့အပြင်ရန်ကုန်စစ်တွေကားလမ်းကိုလည်းနှစ်ဖက်တပ်တွေကနေတွာလောက်ခွဲပိတ်ပင်ထားခဲ့ပါတယ်မြင့်မြင့်တဲသောဒေသခံရွာသားတို့ကတော့ကုန်တင်ကားမှာစာနာရိတ်ခါတွေပါလို့မီးရှို့ခဲ့တယ်လို့ယူဆကြအခုလိုပြောပါတယ
်ဒေသခံတွေကတုံ့ပြန်မိတဲ့ကဲဟိုကပြောပုံမှာစတမ်းမတော်ကိုရိတ်ခါတွေတော့တော့ဖို့ပိုင်းကလုံးဝမပြီးဘူးတဲ့ခုနဲ့အစီအမံသူတို့ရေးကြည့်ပါပြောတယ
်ရခိုင်လက်နက်ကအေအဖွဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကတော့မြန်မာစစ်တပ်ကနေအရသာကားတွေကိုတုံးပြီးစစ်ပစ္စည်းတွေဆက်ဆောင်လာလို့အေအဖွဲ့ကနေစစ်ဆေးခဲ့ကြအောင်ခုလိုပြောပါတယ
်အဲဒီကြားရရတဲ့ဒီမြန်မာစစ်တပ်ကနေပြီးတော့နော်အရသာကားတွေကိုတုံးပြီးတော့မှဒီလိုဒီထောက်ပို့ပစ္စည်းတွေကြောင်းလာတယ်ကျွန်တော်တို့ကတော့စစ်ဆေးဖို့အတွက်တော့ရပ်တန့်နေရှင်မှာဒီလိုကကားတွေကနေချင်းပြီးတော့ပြေးရတော့အဲဒီလိုကဒီလိုမျိုးချုပ်ပြီးတော့ပြေးရတယ်မရှိပါဘူးဒီရတာကတော့အဲ့ဒီကားတွေကလူကြောင်နဲ့ရပ်ပစ္စည်းတွေဆင်းရဲမဲ့ပစ္စည်းတွေလည်းပါတော့ပါခံပါတော့ကားတွေကဒီလိုမျိုးချုပ်ပြီးတော့ခက်ပြေးသွားတာဆိုတော့ဒါကတော့ဘာလို့ပါမှန်းလဲကျွန်တော်လည်းမသိဘူးခက်ပြေးသွားတာတော့ဓမ္မစစ်သားတွေစစ်သားတွေခက်ပြေးသွားတာတော့ဒါကျွန်တော်ပြေးလို့ရတာ
ပုံကျုံမျိုးနဲ့မဲဆန္ဒနယ်ကအမျိုးသားလွတ်တော်ကိုဆက်လက်ဥခင်မောင်လာကတော့ရင်းမွေဆောင်တိုက်ပွဲပြီးဒီရက်ပိုင်းတွေမှာမြန်မာစစ်တပ်ကရောအေအေရခိုင်လက်နက်ကင်ဖွဲ့ကပါဖရိခါတင်တာနဲ့ကားတော်လာခွေကိုပိတ်ပင်ထားတယ်လို့ဆိုပါတယ်
မဟုတ်ဘူးကပဲတတာတွေရှိတယ်ဆိုတော့ဒီလိုတော့ဘယ်သူမှမပြောပါဘူးအခုကအဲ့ဒီရွေးချယ်တို့ဘာတို့ကဒီဖက်ဆလုံးကပိတ်နေကြတာဟုတ်ကာမပေါ်ရဆိုတော့အကုန်လုံးလူထုကရမှာပြတ်ပါတော့တာလို့
ဒီရက်ပိုင်းတွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတယ်လို့အရသားတွေလည်းတေကြီးထိခိုက်မှုတွေများနေပါတယ်ဩဂုတ်လ28ရက်နေ့နဲ့29ရက်နေ့ဗုဒ္ဓတော်မြို့နယ်စင်သေးပြင်းရွာဘက်မှာဖြစ်ပွားတဲ့တိုက်ပွဲတွေမှာအယက်သားတွေထိခိုက်မှုရှိခဲ့တယ်လို့စင်သေးပြင်းရွာသားသူကပြောပါတယ်
လူကြီးတော်မြင့်မြင့်ဆင်ဟုတ်တော်အုပ်စုမှာပေါ့လေတက်ကနေလက်နက်ကြီးပိုက်လို့ဥယင်သာရော်မှာလမ်းမောင်သာဆိုတဲ့ဒီရဲ့နေအိမ်တလုံးမင်းလောင်တော်တယ်ဆင်ပြေပြေဆိုတဲ့ဒေလီရော်မှာလူသမီးမဦးလက်နက်ကြီးကြည့်ထိတယ်နောက်ပြီးတော့အစီရှိရင်နေရတာပေါ့လေအဲ့ဒီထိတ်ထူပေါ့ဆိုတဲ့ရော်မှာဒေလီတရက်ကိုပြစ်ပတ်ခံလို့ဆိုပြီးတော့တင်းလေးကြပါတယ်
အမျိုးသမီးတွေလက်နက်ကြီးထိမှန်ပြီးထိတ်သူပေါ့ရွာသားတို့တိတ်ဆုံးခဲ့တဲ့အကြောင်းထိတ်သူပေါ့ရွာသားတို့ကလည်းအတိပြုပြောဆိုခဲ့ပါတယ်။တမတော်သတင်းထုတ်ပြန်ရေးအဖွဲ့ကတော့ဗုဒ္ဓတာမြို့နယ်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ကလည်းမင်းပြားမြို့နယ်တွင်ပန်းမြောင်ကျေးရွာပေါ်မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ကျောင်းနေရွယ်ကလေး3ဦးတိတ်ဆုံးပြီးလူကြီးတချို့တန်ရန်ရရှိသွားခဲ့ပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ကရခိုင်လက်နက်ကိုင်အဖွဲ့ကိုစွပ်စွဲထားပြီးရခိုင်လက်နက်ကိုင်အဖွဲ့ကတော့ညှင်းဆူထားပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ရခိုင်လက်နက်ကိုင် AA တောင်မလောင်ဖွဲ့ TNLA ကိုကဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပေါ်နေစေဖြစ်ပါတယ်။တိုက်ပွဲတွေဆုံးသတ်နိုင်ဖို့လာမယ့်ဩဂုတ်လ31ရက်နေ့မှာရှမ်းပြည်နယ်ကျိုင်းတုံမြို့မှာပြုလုပ်မဲ့ငင်းချမ်းရေးဆွေးနွေးပွဲတွေမှာတရုတ်နိုင်ငံဆိုရကနေလုံခြုံရေးရအာမခံချက်ပေးထားတဲ့အတွက်မြောက်ပိုင်းမဟာမိတ်ဖွဲ့တွေတက်ရောက်သွားဖို့ရှိတယ်လို့လည်း AA ပြန်ကြားရေးတာဝန်ခံခိုင်တုခတ်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
ဒီခိုင်မီနယ်မှာကား3စင်းကုန်ပြီးရှိုးခဲ့တာနဲ့ပတ်သက်ပြီးတော့ကိုနိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံဘက်ကသတင်းတပုတ်ကိုမပြောခင်မှာအခုတခါတော့ဒီမနေ့ဖြန်စနေညတိုင်းရဲ့လေလိုင်းမှာဆွေးနွေးမဲ့အကြောင်းအရာကိုအတည်ပြုခြင်းပါတယ်ခင်ဗျာ။
NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အယတအစိုးရလက်ထက်မှာအစိုးရအပါအဝင်စစ်တပ်ရေးစားတဲ့အာဏာပိုင်အဖွဲ့အစည်းတွေဟာအစိုးရဒါမှမဟုတ်စစ်တပ်ပေါ်ဝေဖန်ကြသူတွေအပေါ်တရားစွဲဆိုရာတွေခက်ဆစ်ဆိတ်တွေ့လာရပါတယ်။အခုလိုတရားစွဲဆိုရာတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီစံချိန်စံနှုန်းအပေါ်ဘလို့ကန့်သက်တားဆီးရာရောက်ပါသလဲ။ဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီပေါ်ဆောင်နေတဲ့အခုလိုကာလမျိုးမှာဘယ်လိုအထောက်အကူတွေဖြစ်စီလဲဆိုတာကိုဩဂုတ်လ31ရက်နေ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bami@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလံအစီအစဉ်ကကြိုဆိုပါရယ်ခင်ဗျာ
သောရချင်းအနေနဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ကြပါတယ်။ VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်ပြီးတော့တန်လွှင့်ပေးနေပါတယ်။အခုတော့အမေရိကန်နိုင်ငံဘက်ကသတင်းတစ်ပုဒ်ကိုအလှည့်ပေးကြပါတယ်။အမေရိကန်မှာ TPS လို့ခေါ်တဲ့ဒီယာယီအကာအကွယ်ပေးအဆင့်နဲ့လက်ရှိနေထိုင်သူ3သိန်းကျော်ရှိပါတယ်။သူတို့မိခင်နိုင်ငံတွေမှာအနေရမကင်းဘူးလို့ယူဆရတဲ့နိုင်ငံသားမဟုတ်သူတွေကိုအမေရိကန်မှာနေထိုင်လုပ်ကံကွယ်ပေးထားတာဖြစ်ပါတယ်။ဒါပေမဲ့ Trump အစိုးရကဒီ season ကိုပယ်ဖျက်ဖို့ကြိုးစားနေတာကြောင့်မိသားစုအတော်များများစိုးရိမ်နေကြပါတယ်။ Christina Smith ရဲ့သတင်းလောကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။2018ခုနှစ်ကအဲ့ဒီအချိန်အမိမြေလုံခြုံရေးဝန်ကြီး Kirsten Nielsen ရဲ့ပြောဆိုချက်တစ်ခုကြောင့်အာယာလာတို့မိသားစုဘဝဟာဇောက်တိုးမိုးမျောဖြစ်သွားပြီးအထိတ်ထိတ်လန့်လန့်ဖြစ်ခဲ့ကြပါတယ် TPS အစီအစဉ်ကိုအဆုံးသတ်ဖို့ Nielsen ကတောင်းဆိုခဲ့တာကြောင့်ပါဒီအစီအစဉ်ကိုအဓိကခန်းစားနေကြတာကလက်နက်ကင်ပြိပခဆက်ဖြစ်နေတဲ့တဘာဝဘေးရန်ကျနေတဲ့ဒါမှမဟုတ်တခြားသူမတူတဲ့အခြေအနေတွေကြုံနေရတဲ့ El Salvador, Nicaragua, Honduras နဲ့ Sudan နိုင်ငံတွေကနေထွက်ပြေးလာပြီးအမေရိကန်မှာရွှေ့ပြောင်းနေထိုင်သူတွေဖြစ်ပါတယ် Nielsen ရဲ့ပြောဆိုချက်ကိုကြားပြီးသူတို့မိသားစုတွေအခြေအနေကိုအာယာလာကအခုလိုပြောပြပါတယ
်။ La verdad no. Nuestros hijos nunca
တကယ်ကတော့ကျမတို့ရဲ့နေထိုင်ခွင့်အကြောင်းလွန်ခဲ့တဲ့3နှစ်ခွဲ4နှစ်အထိကျမတို့ကလေးတွေမသိခဲ့ကြပါဘူး။ TPS နဲ့ပဲနေနေရတဲ့သမီးအကြီးဆုံး college လျှောက်တဲ့အခါကျတော့မှသူ့နေထိုင်ခွင့်နဲ့ပတ်သက်ပြီးနည်းနည်းပိုနားလည်လာတာပါ
။ El Salvador မှာငလင်ကြီးလှုပ်တဲ့2000ခုနှစ်မှာအာယာလာတို့မိသားစုအမေရိကန်ကိုရောက်လာတာပါ။ TPS နဲ့နေထိုင်ခွင့်ရပြီးတဲ့နောက်မှာမှလင်မယားနှစ်ယောက်နီးစရာအိမ်နဲ့အလုပ်အကိုင်တွေရခဲ့ကြပြီးနောက်တော့ကလေးနှစ်ယောက်ရလာတာပဲဖြစ်ပါတယ်။ခင်မွန်းဖြစ်သူဟိုဆေးအာယလာကလည်းသူ့ခံစားချက်ကိုအခုလိုပြောပြပါတယ
်။ Nos sentimos más de acá que nuestro país.
ကျွန်တော်တို့အမေရိကမှနေလာတာနှစ်20ကျော်ပါပြီ။ဒီလိုပဲကျွန်တော်တို့အိမ်ပြသက်မှတ်ထားတာပါ။ကလေးတွေကလည်းဒါဟာသူတို့အိမ်ပဲလို့ခံစားကြရပါတယ
်။ဒါပေမဲ့ TPS အစီအစဉ်ကိုအဆုံးသတ်လိုက်ရင်တော့အာယလာတို့မိသားစုတိုင်းပြည်ကနေမောင်းထုတ်ခံကြရမှာပါပဲ။TBS အစီအစဉ်နဲ့ပတ်သက်လို့ တရားရုံးမှာလက်ရှိတင်ပြလျှောက်ထားရင်ဆိုင်နေပြီးအယလာရုမိသားစုကိုထည့်သွင်းဖို့ပြထားပါတယ်။အမေရိကန်အမှတ်9အယူခံတရားရုံးကနှစ်ဖက်လျှောက်လဲချက်တွေကိုဒီလအစောပိုင်းကကြားနာခဲ့ပါတယ်။လူမှုဆိုင်ရာရှေ့နေဒီယေဂိုဖာရာရာဟာဒီအမှုရဲ့ဥပဒေအကျိုးဆောင်မှာ
De la administración Trump tiene un perfil conservador. Entonces estamos
viendo. ဒီမူကတရားရုံးချုပ်ဒီရောက်သွားဖို့လာလာသိမ့်များပါတယ်။နောက်ဆုံးတရားသူကြီးတူခံထားလိုက်ပြီးတဲ့နောက်တရားရုံးချုပ်ဟာ conservative ဘက်ပိုရင်းလာပါတယ်။ဒါကြောင့်ကျွန်တော်တို့လျှောက်ထားတာရှုံးသွားနိုင်ပါတယ်။ဒါပေမဲ့အဆုံးထိဆက်ရင်ဆိုင်သွားဖို့ပိုင်းဖြတ်ထားပြီးသားပါ
။ဒီအခြေအနေနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့အမိမြေလုံခြုံရေးဌာနကို VOA ကဆက်သွယ်ခဲ့ပါတယ်။တရားစစ်ဆေးချက်အမှုတစ်ခုနဲ့ပတ်သက်လို့ပြောဆိုတာမရှိပါဘူးဆိုပြီးမှတ်ချက်ပေးဖို့ညှင်းခဲ့ပါတယ်။ဒါပေမဲ့နိုင်ငံတွေနဲ့အဲ့ဒီနိုင်ငံတွေရဲ့နိုင်ငံသားတွေဟာ TPS အဆင့်ပေးဖို့တတ်မှတ်ချက်ပြည့်မီသေးသလားဆိုတာနဲ့ TPS ကိုအဆုံးသတ်လိုက်ရင်အဲ့ဒီနိုင်ငံတွေကအခြေအနေတွေပြောင်းလဲလာစီမလားဆိုတာကိုမပြတ်ဆန်းစစ်ဖို့လက်ရှိဥပဒေမှာပြဋ္ဌာန်းထားတယ်လို့အမိမြေလုံခြုံရေးဌာနကပြောပါတယ်ခင်ဗျာ
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်ဒီမြန်မာပိုင်းကနေခြေစာရင်းနေညနေခင်သတင်းတွေကိုညနေ 9:00 နာရီအထိဆက်ပြီးတော့တန်လွင့်ပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 နာရီကနေ 9:00 နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအခုတော့ခြံနေသေးတဲ့အချိန်တွင်မှာသတင်းချင်းကြုပ်ကိုကိုကျော်ကျော်သိန်းကတလဲချင်ညာပြီးမှဖြစ်ပါတယ
်ဒုတိယကမ္ဘာစစ်စတင်ခဲ့တဲ့နေ့80ပြည့်ထိမ်းမဖြစ်ပိုလန်နိုင်ငံမှာကျင်းပမဲ့အခမ်းအနားတွေကိုတော်တက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပယ်ဖျက်လိုက်ပါတယ်ကာရေဘီယံဒေသကနေဖလော်ရီဒါပြည်နယ်ဘက်ကိုဦးတည်လာနေတဲ့ဒိုရီယန်မုန်တိုင်းဟာဒိုရီယန်ဟာရီကိန်းမုန်တိုင်းကြီးအာယုံဆိုင်ဖို့ဝါဆော့မြို့တော်မှာကျင်းပမဲ့အခမ်းအနားတွေကိုသူကိုယ်စားဒုတိယသမ္မတမိုက်ပန့်စ်ကိုလွှတ်မယ်လို့သမ္မတထရမ့်ကပြောပါတယ်မွန်တိုင်းဟာတိတ်ကိုကြီးမားမဲ့ပုံရှိတာမို့သူ့အနေနဲ့တိုင်းပြည်မှာရှိနေဖို့တိတ်ကိုရေးကြည့်တယ်လို့လည်းဆိုပါတယ်။မွန်တိုင်းဒူရီယန်ကတော့ဒီကနေ့နှောင်းပိုင်းမှာအလွန်ကြီးမားတဲ့မွန်တိုင်းကြီးဖြစ်အားကောင်းလာနိုင်တယ်လို့အမေရိကန်ဟာရီကိန်းဌာနကထုတ်ပြန်ကြေညာထားပါတယ်။ဒူရီယန်ဟာရီကိန်းမွန်တိုင်းဟာဘာဟားမားနိုင်ငံအနောက်မြောက်ပိုင်းကိုလက်ရှိဖြတ်နေပြီးဖလော်ရီဒါကျွန်းဆွယ်ကိုဒီသတင်းပတ်ကိုစနေတနင်္ဂနွေနေ့တွေမှာချဉ်ကပ်လာချိန်တွင်အင်မတန်အန္တရာယ်ပြင်းထန်တဲ့အဆင့်မှာဆက်ရှိနေဖို့များတယ်လို့ဟာရီကိန်းဌာနကသတိပေးထားပါတယ်။အာဂါဒါမှာအမေရိကန်စစ်ဖက်ရဲ့အဆုံးစွန်စိုးမိုးမှုကိုကာကွယ်ဖို့ဆိုပြီးအမေရိကန်အာကာသကုက္ကမှုစစ်ဌာနချုပ်ကိုဂျာတာရီနီကစတင်ဖွင့်လိုက်ပါတယ်။သမ္မတအင်ပြူရောနှင်းစီဥယျာဉ်မှာလုပ်တဲ့စစ်ဌာနချုပ်သစ်စတင်ထူထောင်တဲ့အခမ်းအနားမှာသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ဟာအမေရိကန်နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးမှာအာကာသရဲ့အထူးအရေးပါမှုကိုအတိမတ်ပြုလိုက်တဲ့သမိုင်းဝင်နေ့တစ်နေ့ဖြစ်တယ်လို့ပြောသွားပါတယ်။ဒီစစ်ဌာနချုပ်သစ်ဟာအာကာသထဲမှာအမေရိကန်အကျိုးစီးပွားတွေကိုကာကွယ်ပေးတဲ့နေရာမှာတိုးတက်လာမယ်လို့အမေရိကန်စစ်ဘက်ကမျှော်လင့်ထားတာပါ။ရုရှားနဲ့တရုတ်ကအပြင်းထန်ပူလုဆောင်လာနေတာနဲ့မျှအမေရိကန်အာကာသကာကွယ်ရေးကိုပြန်လည်ဖွဲ့စည်းဖို့နဲ့နည်းပညာပိုင်းတိုးတက်လာစေဖို့ယူရပြီးဒီအာကာသကုက္ကမှုစစ်ဌာနချုပ်တွေကိုဖွင့်လှစ်လိုက်တာပါအမေရိကန်နိုင်ငံအနေနဲ့ဗင်နီဇွဲလားနိုင်ငံအပြောင်းလဲအတွက်အစဉ်ချင်းရှိနေပြီလို့ဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်အထူးသံတမန်ကပြောလိုက်ပါတယ်အထူးသံတမန်အဲလီယော့အေဘရမ်ကလွတ်လပ်တဲ့ရွေးကောက်ပွဲတွေနဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးအတွက်ရှေ့ဆက်နိုင်ဖို့သမ္မတနီကိုလာမာဒူရိုအာနာကနေဆင်ပြေဖို့အခရာကြားတယ်လို့ပြောပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးကြတာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ Voidex Zone ရိုက်ဖြစ်ပါတယ် VOA American အတန်ညာပိုင်းမြန်မာဘာသာအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိ line kilometer 25 30 51နဲ့ line kilometer 190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့တော်လဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
From Washington,